မြန်မာနိုင်ငံမှာဒီနှစ် COVID-19 ရောဂါပိုးတွေ့ရှိသူ3456ယောက်နဲ့သေဆုံးသူ212ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲနမူနာ1322ခုကိုစစ်ဆေးခဲ့တာမှာအဲ့လိုတွေ့ရှိခဲ့တာဖြစ်ပြီးဒါဟာစုစုပေါင်းပိုးတွေ့ရှိမှုပမာဏရဲ့26.54 ရာခိုင်နှုန်းဖြစ်ပြီးသေဆုံးမှုပမာဏကတော့3.93ညနဲ့အများဆုံးဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း34,800ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက12,899ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာယောဂသက်သာပျောက်ကင်းပြီးတော့ဆေးရုံကဆင်းသူ3,149ယောက်ရှိပြီးယောဂသက်သာပျောက်ကင်းသူစုစုပေါင်း26,392ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာဒေါခင်ခင်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်မှာပြောထားပါတယ်။ယောဂကူးစက်မှုနဲ့သေဆုံးမှုတွေထိန်းချုပ်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကတော့ဒီကမ္ဘာကျန်းမာရေးအဖွဲ့ကအတိအမှတ်ပြုထားတဲ့ရေသွေးကောင်းမွန်တဲ့ကာကွယ်ဆေးတွေဝယ်ယူပြီးကာကွယ်ဆေးထိုးတာတွေကိုလှုပ်ဆောင်နေကြောင်းဒါပေမဲ့ဈေးကွက်အတွင်းမှာကာကွယ်ဆေးအတုတွေအင်တာနက်အွန်လိုင်းကနေတဆင့်ရောင်းချတာတွေရှိနေတာကြောင့်အဲ့ဒီဆေးတွေကရောဂါကာကွယ်ဖို့အန္တရာယ်ရှိနိုင်တဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကတရားဝင်အတိအမှတ်ပြုထားတဲ့ကာကွယ်ဆေးတွေကိုထိုးကြဖို့ကိုလည်းဒီနေ့မှထုတ်ပြန်ထားပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာစာသင်ကျောင်းတွေကိုနောက်ထပ်သတင်းပတ်တစ်ပတ်ဆက်ပိတ်ထားဖို့ကိုမနေ့ကပဲကြေညာခဲ့ပါတယ်။ဒါပြင်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာလက်လောဖြစ်နေတဲ့ COVID-19 တတိယလိုင်းကြောင့်မလို့အပဲအပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကအနည်းဆုံး130ရှိသွားပြီဖြစ်ပြီးတော့ဆိုးရရုံးပိတ်ရက်ကိုလည်းလာမယ့်ဩဂတ်လ22ရက်နေ့အထိတိုးမြင့်သတ်မှတ်လိုက်ကြောင်းထပ်မံထုတ်ပြန်ထားပါရခင်ဗျာ။